စစ်တပ်ကအာဏာသိမ်းယူခဲ့တဲ့နေ့ကနေစက်တင်ဘာလ29ရက်နေ့ထိဆိုရင်ဒလန်လို့ဆွဆွဲပြီးအသက်ခံရသူအရေအတွက်406ယောက်ရှိပြီးဒဏ်ရာရသူ285ယောက်ရှိတယ်လို့စစ်ကောင်စီကဒီနေ့ထုတ်ပြန်ပါတယ်။အဲဒီထုတ်ပြန်ချက်မူရင်းထဲမှာတော့ဒလန်မြင်းဆောင်အပြစ်မဲ့ပြည်သူလို့ဖော်ပြထားပါတယ်။မြို့နယ်105မြို့နယ်မှာရဲစခန်း126ခု၊ရဲကင်း46ခု၊ရုံး28ရုံးနဲ့အဆောက်အဦ58လုံးပျက်စီးခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒီလိုရက်တွေကိုအကျံဖက်လက်နက်ကင်သမားတွေရဲ့အကျံဖက်မှုတွေကြောင့်ဆိုပြီးပြစ်တင်ပြောဆိုထားပါတယ်။မြို့နယ်382မြို့နယ်မှာလက်ပစ်ဘုံလက်လုတ်ဘုံပစ်ခတ်မှုတွေ့ရှိမှုအကြိမ်ပေါင်း2460မြို့နယ်134မြို့နယ်မှာတူမီးသနက်နဲ့ပစ်ခတ်မှုဖြစ်စဉ်အကြိမ်340မြို့နယ်26မြို့နယ်မှာလက်နက်ကြီးနဲ့ပစ်ခတ်မှုဖြစ်စဉ်34ကြိမ်စသည်အားဖြင့်ဖော်ပြထားသလိုလန်ဒရာဖြစ်စီမှုဆက်ယုံအလုတ်ယုံကုန်တိုက်တွေမီးရှို့ဖြစ်စီမှုလူနေအိမ်နဲ့တခြားပစ္စည်းတွေမီးရှို့ဖြစ်စီမှုစရာရဲအချင်းအရေအတွက်တွေကိုလည်းဖော်ပြထားပါတယ်။ဆေးရနာသိမှုကောက်ကွက်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ့်နေတဲ့ကြားမှာပဲဒီကနေ့လေဒေသတချို့မှာဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။မန္တလေးမဟာအောင်မြင်မြို့နယ်ထဲမှာဒီကနေ့နေ့လယ်ပိုင်းကတန်ခါသမကတပိတ်စစ်ကြောင်းကိုစစ်တပ်ကအင်စီကားတွေနဲ့ဝင်တိုက်ပြီးတိုက်ခတ်ဖြိုခွဲပြီးတော့တန်ခါတော့၅ပါးထက်မနည်းလူသုံးတဲ့မနေ့အဖမ်းခံခဲ့ရတယ်လို့မန္တလေးတံခါးတစ်ပါးက VOE ကိုပြောပါတယ်။မန္တလေးမှာပဲတမောရမတက္ကသိုလ်ကျောင်းသားကျောင်းသူတွေရဲ့တပိတ်စစ်ကြောင်းထွက်ခဲ့တယ်လို့ရွှေဘူကလေးရင်းမပင်အရှိချမ်းနဲ့ဆလင်းကြီးမြောက်ချမ်းရွာပေါင်းစုံတဝဲလောင်းလုံးစတဲ့ဒေသတွေမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့နေ့ကနေဒီနေ့ထိဆိုရင်စစ်တပ်နဲ့ရဲကကြမ်းဖက်ဖြိုခွဲဖမ်းဆီးတာကြောင့်တေဆုံးသူအရေအတွက်1154ယောက်ရှိပြီဖြစ်ပြီးဖမ်းဆီးအကျဉ်းချခံထားရသူပေါင်း2045ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကကွန်ရက်ဆော်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်။